American Outlook Doctor Nancy Pelosi အလက်ပတ်ရောက်ရှိခဲ့ပြီးတော့ဆနေရက်အကြာမှာပဲ Taiwan ကျွန်းကို American လွှတ်တော်ကိုယ်စားလှယ်အဖွဲ့ရောက်ရှိလာပါတယ်။ Massachusetts ပြည်နယ် Democrat အထက်လွှတ်တော်အမ Ed Markey ဦးဆောင်လာတဲ့အဖွဲ့ဝင်9ဦးပါကိုယ်စားလှယ်အဖွဲ့ကအာရှခီးစင်တစ်ထောက်အဖြစ် Taiwan ကိုနှစ်ရက်တာခီးစင်တဲ့တင်းငွေတွေနဲ့မှရောက်ရှိလာကြောင်း Taiwan မှာရှိတဲ့ American Institute ကပြောပါတယ်။ American Taiwan နှစ်ဖက်ဆက်ဆံရေးဒေတာရင်းလုံခြုံရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေကို Taiwan အစီအမံကောင်းဆောင်နေတဲ့ဆွေးနွေးကြမှာပါ။တိုင်ဝမ်မြို့တော်တိုက်ပေကဆုံရှန်လေးစိတ်ကိုညနေ9နာရီလောက်မှာအမေရိကန်အစိုးရလေးရင်ဆင်တက်လာတာကိုတိုင်ဝမ်ရုပ်သံသတင်းတရမှာထုတ်လင်းပြသသွားပါတယ်။တိုင်ဝမ်ကိုတူပိုင်တဲ့မြေအဖြစ်အစဉ်တစက်ပြောဆိုလာတဲ့တရုတ်နိုင်ငံကတိုင်ဝမ်မှာနိုင်ငံခြားအစိုးရအဖွဲ့နဲ့ဆက်ဆံတာမျိုးမလုပ်ဖို့တားမြစ်ထားတာပါ။တချိန်တည်းမှာပဲတောင်တရုတ်ပင်လယ်ထဲမှာရောတဲကန်ရရအထက်မှာပါတရုတ်စစ်ဖက်တပ်ဖွဲ့ဝင်တွေလက်နက်အစစ်တွေနဲ့စီရေးလေ့ကျင့်နေတာကိုတရုတ်အစိုးရပိုင်း CCTV ရုပ်သံကတနင်္ဂနွေနေ့မှာထုတ်လင်းပြသသွားပါတယ်။American Outlook တော်ဥက္ကဋ္ဌ Nancy Pelosi ရဲ့အဂုလာနေရဲ့တိုင်ဝမ်အလဲပတ်ခီးစင်ကလေးကတရုတ်တို့ခုလိုစီရေးလေ့ကျင့်နေတာပါစစ်တင်မော်တွေစစ်ကားတွေနဲ့မြေပြင်တပ်ဖွဲ့ဝင်တွေကမီဇိုင်တုံးလက်နက်တွေနဲ့ပစ်ခတ်ပြီးတော့လေ့ကျင့်နေတာကိုရောရှီကျင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကရဲတပ်ဖွဲ့ဝင်တွေရဟယင်တွေနဲ့ပါစီရေးလေ့ကျင့်နေတာကိုထုတ်လွှင့်ပြသသွားတာပါတောင်တရုတ်ပင်လယ်ပြင်တွင်စီရေးလေ့ကျင့်ရတဲ့ရွယ်ချက်ကလက်နက်ကိရိယာတွေရဲ့ထိရောက်မှုကိုစမ်းသပ်ဖို့နဲ့တိုက်ပွဲတွေမှာအနိုင်ရရေးတပ်ဖွဲ့ဝင်တွေရဲ့စွမ်းရည်ကိုမြင့်တင်တဲ့အနေနဲ့လေ့ကျင့်နေကြတာဖြစ်ကြောင်းစစ်စစ်တသိန်းCCTV သတင်းကိုကိုကားပြီးတော့ Rider သတင်းတရားမှာဖော်ပြထားပါတယ်။ကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကို American Outlook တော်ဥက္ကဋ္ဌ Nancy Pelosi အလဲပတ်ရက်ခဲ့ပြီးတဲ့နောက်ပိုင်းတရုတ်နဲ့တိုင်ဝမ်ကြားတင်မာမှုတွေတိုးလာနေတာပါ။ဩဂုတ်လ၄ရက်နေ့ကစပြီးတော့တိုင်ဝမ်ကျွန်းအနီးမှာတရုတ်နိုင်ငံကရေချောင်းနဲ့လေချောင်းစီးရေးလေ့ကျင့်မှုတွေစတင်လာခဲ့တာဖြစ်ပါတယ်။